and I am very proud to announce my choice for America's next Secretary of State, John Kerry.
John is the right choice to carry forward the Obama administration's foreign policy, and I urge his speedy confirmation.
And the nomination of John Forbes Kerry of Massachusetts to be our new Secretary of State.
American နိုင်ငံသား၏မူဝါဒဆိုတာဟာဖြောင့်မတ်မှန်ကန်မှုနဲ့တရားမျှတမှုကိုအခိုင်အမာအခြေပြုရလိမ့်မယ်လို့တချိန်က American သမ္မတ Harry Truman ပြောကြားခဲ့တဲ့စကားကိုနိုင်ငံသား၏ဝန်ကြီး John Kerry ကသူ့ရဲ့ပထမအဆုံးနေ့မှာပဲဌာနဝန်ထမ်းတွေကိုအမှတ်တရဖြစ်စေပြီးဒီအခြေခံမူဝါဒအတိုင်းကမ္ဘာ့ရေးရာတွေကိုချဉ်းကပ်ဖို့တိုက်တွန်းလိုက်ပါတယ်
We get to try to make our nation safer. We get to try to make peace.
ပြဿနာတွေတိုက်ခိုက်တပ်ဖြတ်မှုတွေတိတ်များပြားလွန်းနေတဲ့ဒီကမ္ဘာကြီးမှာငြိမ်းချမ်းရေးရဖို့ကျွန်တော်တို့ပိုပြီးလုပ်ကင်ကြရပါလိမ့်မယ်။ကျွန်တော်တို့မှာလှုပ်ရှားတွေအများကြီးရှိနေပါတယ်။လူတွေကိုဆင်းရဲတွေကနေကယ်ထုတ်ဖို့ယောဂဗျာကင်းဝေးစေဖို့လူအခွင့်အရေးအပြည့်အဝဆောင်ကျဉ်းပေးနိုင်ဖို့အနှိမ်ခံအားနည်းသူတွေရဲ့အတန်းတွေကိုပိုပြီးကြားလာရစေဖို့ဒါတွေအားလုံးကျွန်တော်တို့လုပ်ကြရမှာပါလို့ John Kerry ကပြောသွားတာပါ။နိုင်ငံသားဝင်ကြီးအဖြစ်အတည်ပြုမခံရခင်အထက်လွှတ်တော်ကြားနာပွဲမှာလဲဂျွန်ကယ်ရီကအမေရိကန်နိုင်ငံသားမူဝါဒဆိုတာဟာ2000ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုအပြီးကျင့်သုံးနေခဲ့တဲ့နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးအခြေခံမူဝါဒဘောင်တစ်ခုတည်းနဲ့ပဲလွှမ်းမိုးနေရမျိုးမဖြစ်သင့်ဘူးလို့ထောက်ပြဖြေကြားခဲ့ပါတယ်
။ American foreign policy is also
အမေရိကန်နိုင်ငံသားမူဝါဒဆိုတာဟာလူသားတွေအတွက်စာနာရိတ်ခါနဲ့လောင်စာဆွမ်းအင်ဖူလုံစေဖို့လူသားချင်းစာနာတဲ့ထောက်ပံ့မှုတွေလုပ်ပေးနိုင်ဖို့ယောဂဗျာဘေးဒဏ်တွေကိုတိုက်ဖျက်ဖို့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတိုးချဲ့လုပ်ကိုင်စေဖို့စတာတွေအပေါ်မှာလည်းအခြေခံထားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတစ်ခုတည်းမဟုတ်ပါဘူးလို့ဂျွန်ကယ်ရီကပြောသွားတာပါ။ဒီနေ့ကမ္ဘာကြီးမှာနိုင်ငံသားရေးမူဝါဒဆိုတာဟာဘက်ပေါင်းစုံကိုအခြေခံလာနေပါပြီလို့လည်းဂျွန်ကယ်ရီကပြောဆိုပါတယ်။ဒါဟာအမေရိကန်ကဥဆောင်ရမယ့်အခြေအနေနဲ့အချိန်ခါပါပဲ။ကျွန်တော်တို့ရဲ့မှန်ကန်တဲ့မူဝါဒအခြေခံတွေနဲ့အတူအမေရိကန်နိုင်ငံကြီးလည်းပုံမအားကောင်းလာပြီးကမ္ဘာကြီးကိုပုံမငြိမ်းချမ်းလာစေရေးဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးအစ်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ။